2008ဖွဲ့စည်းပုံခြေခံဥပဒေအရပြည်ထောင်စုလွှတ်တော်နာယကယာရူးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌတို့ကလွှတ်တော်သက်တမ်းလပေါင်း60အတွင်းတက်လက်စီတာဝန်ထမ်းဆောင်ရမှာဖြစ်တဲ့အတွက်ပြည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကမနေ့ပြန်ဩဂုတ်လ1ရက်နေ့ကစပြီးပြည်ထောင်စုလွှတ်တော်နာယကအဖြစ်တာဝန်ယူရမှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်နာယကဖြစ်လာမဲ့သူရဦးရွှေမန်းအနေနဲ့သမရဦးသိန်းစိန်အစိုးရရဲ့ဆောင်ရွက်မှုတွေပေါ်မှာအစိုးရနဲ့လွှတ်တော်ကြအပြန်အလှန်ထိန်းချုပ်မှုတွေပိုပြီးအားကောင်းလာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကအခုလိုရှုမြင်ပါတယ်
။သူရဦးစင်မှာဥရိသူရီကဏ္ဍနဲ့ပတ်သက်လို့ရှိရင်ထိန်းချုပ်နိုင်တဲ့ပါဝါရှိတာပေါ့။နောက်လက်တွေ့တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်နိုင်တဲ့ခေါင်းဆောင်တယောက်ဖြစ်တာပေါ့။အဲဒီတဲ့အရေးကြီးတဲ့ပြဿနာကအခုပြည်ထောင်စုတော်နာဂတိသူတာဝန်ယူတော်မယ့်အခါမှာပုချုပ်ရေးဆိုင်ရာတွေနဲ့ပတ်သက်တဲ့အခါမှာဖွဲ့စည်းပုံရှိအောင်မှာပါတဲ့ဒီမန္တန်ကြီးသုံးဟာကိုခွဲခြားတော့လေအတန်းနဲ့ပဲအပြန်အလှန်ထိန်းချုပ်မှုဆိုတဲ့အချက်မှာသူရဥစဉ်မှာပြည်ထောင်စုတော်နာကဖြစ်တော့ပို့ပြီးတော့ဒီအခြေခံဥပဒေပိုက်ကိုအသက်သွင်းနိုင်တယ်လို့ကျွန်တော်ကမျှော်လင့်တယ်သူတော်ကိုယ်စားလှယ်တွေကိုနေရာပေးရမယ့်အပိုင်းဒီမှာသူရဥစဉ်မှာချင်းချင်းအပြန်အလှန်ထိန်းချုပ်ခြင်းရဲ့ဆိုတဲ့အချက်ကိုအခြေခံဥပဒေပြဋ္ဌာန်းချက်ကိုလက်တွေ့ထောက်ပြပြီးတော့ပြောနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်လေကျွန်တော်ကတော့လေဟိုကျင်းရပြန်လာထိတ်ကြောင်းမှုအားကောင်းလာမယ်လို့ကျွန်တော်မျှော်လင့်တယ
်။ပြည်ထောင်စုနာယကဖြစ်လာမဲ့သူရဦးရွှေမန်းဟာဒီမိုကရေစီအလေ့ကျင့်တွေကိုဖော်ဆောင်မှုလိုလားသူတဦးဖြစ်တဲ့အတွက်တိုင်းပြည်ရဲ့ဒီမိုကရေစီရေးအတွက်အားကောင်းလာမယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကသုံးသပ်ပါတယ်။